မြန်မာကိုအမှုဖွင့်တိုင်ကြားချက်နဲ့ပတ်သက်လို့ ICJ တရားရုံးအနေနဲ့ပယ်ဖြတ်ပေးဖို့ဆိုတဲ့တောင်းဆိုချက်အပါအဝင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဒီဇင်ဘာလ12ရက်နေ့ကနောက်ဆုံးလျှောက်လဲချက်တွေကတော့ ICJ တရားသူကြီးတွေလက်ခံစဉ်းစားဖို့အတွက်ထိရောက်လွှမ်းမိုးနိုင်မှုမရှိခဲ့ဘူးလို့နိုင်ငံတကာဥပဒေပညာရှင်Michael Becker ကတုံ့တက်လိုက်ပါတယ် Michael Becker ဟာဆိုရင် ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်နဲ့၄နှစ်ကြာလုပ်ခဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကိုတခြားတနိုင်ငံကနေလူမျိုးတုံ့တက်ဖြတ်မှုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီး ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာတမ်းကို2018ခုနှစ်တုန်းကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်အခုလက်ရှိအိုင်ယာလန်နိုင်ငံ Dublin က Trinity College ရဲ့ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခဖြစ်တဲ့ Mr. Barker နဲ့မဲ့ရင်ချင်းနိုင်တို့ Skype ကနေတီးသက်ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရအောင်ပါရှင်
။ So can you tell us how do you see a closing
ICJ တရားရုံးကြားနာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်ကိုဘယ်လိုမြင်လဲရှင
်။ So we had 3 days of hearings this week and as you said today Myanmar had the last word.
ဒီနေ့မှအတွင်း3ရက်ကြာကြာနာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီကနေ့မြန်မာဘက်ကဒုတိယအကြိမ်မြန်လဲလျှောက်လဲချက်လုပ်ပါတယ်။မိကွန်ကိုဖိအားမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့အပြစ်သက်လျှောက်လဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါ။အဲ့ဒီမှာအချက်နှစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်။ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖျက်ပေးဖို့ဖြစ်ပါတယ်။ဒီနေရာမှာကျွန်တော်သေချာပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖျက်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခုကြားနာရတဲ့ကိစ္စကဓာပြစီမံဆောင်ရွက်ချက်တွေထားမှတ်ပေးဖို့ဖြစ်ပါတယ်ဒီချက်ကိုလည်းကမ္ဘာဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်ဒီမှာကလူမျိုးတွေတပ်ဖြတ်မှုတားဆီးပစ်ပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပိုပြီးစိုးရွားမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြေညာချက်အမိန့်မျိုးထုတ်ပြန်ပေးဖို့ဖြစ်ပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်တောင်းဆိုသလိုမျိုးတရားရုံးကနေမြန်မာကိုဓာပြစီမံဆောင်ရွက်ချက်အတွက်မိန့်ချမှတ်ပေးဖို့လျှောက်ထားချက်ကိုပယ်ဖြတ်ပေးပါဆိုတဲ့အချက်ကမဖြစ်နိုင်ပါဘူး။နောက်တစ်ချက်ကတော့ဒီကနေ့ပြောသွားတဲ့အထက်မှာလေးနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘလို့ပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုရတယ်။ပြန်လည်ရင်ကြားစီအစည်းအဝေးအကောင့်ထဲပေါ်နေတာဒေါန်ဆန်းစုကြည်လုံးဝတုံ့နှံမသွားတဲ့ဝန်ကြီးတွေနေရပြန်ရေးအခြေအနေတွေဖန်တီးပေးနေတာစတဲ့အပြူသဘောဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်။အခြေအနေတွေကောင်းလာပြီဖြစ်တဲ့အတွက်ဆိုရင်ကအနေတွေအိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဂျားပြစီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါ်ဆန်းစုကြည်ကခုခံခြေပါခဲ့တာပါဒါပေမဲ့ဂျားပြစီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်တည်သက်အနေနဲ့တစ်ဖက်ကလျှောက်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးတွေပေါ့ဒေါ်ဆန်းစုကြည်ရဲ့ခုခံခြေပါချက်တွေလွှမ်းမိုးမှာမဟုတ်ပါဘူ
း So let's talk about prima facie
ဆက်ပြီးမေးချင်တာက prima facie jurisdiction ဆိုတော့တရားရုံးကဥပဒေကြောင်းအရစီရင်ပိုင်ခွင့်ရှိမရှိဆုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်လဲလျှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher ကအဓိကခြေပါတဲ့အချက်ကဂမ်ဘီယာဟာ OIC ရဲ့တဆင့်ငံအဖြစ်တရားစွဲတာဖြစ်တဲ့ဒါကြောင့်လူမျိုးတုံးတပြက်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားစွဲတာကိုမြန်မာဘက်ကတရားပြိုင်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူးစရာရီဖြစ်ပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
် Well I have to say I was
အမေဒီနေရာမှာကျွန်တော်မဖြစ်မနေပြောချင်တာကမြန်မာဆူရဘက်ကဒီခုခံခြေပါချက်အတွက်အချိန်တွေအများကြီးသုံးခဲ့တာကိုတကယ်ပဲအံ့ဩမိပါတယ်ဒီချက်ကအတော်လေးကိုလွှဲချော်နေတာပါဒီကိစ္စကလေးနဲ့ထားပြီးကန့်ကွက်ရမယ်အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ် OIC ရဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အဖွဲ့ကိုကိုစားပြုပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှန်ပါတယ်။ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင် OIC အစည်းအဝေးမှာဂမ်ဘီယာဘက်ကသူတို့နိုင်ငံအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီချက်ကိုဘာမှအငင်းဖောစရာမရှိပါဘူး။ဒါပေမဲ့ OIC နဲ့ပတ်သက်တဲ့အချက်ကိုကင်ပြီးဂမ်ဘီယာက OIC ရဲ့အင်္ဂါအစိတ်ပိုင်းတစ်ခုဒါမှမဟုတ်အစင်ငံအဖြစ်တရားစွဲတာဖြစ်တယ်ဆိုတဲ့အချက်နဲ့ခုခံခြေပါတာကပေါ့ပြက်လွန်းတယ်လို့ကျွန်တော်မြင်ပါတယ်။ဂမ်ဘီယာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့နိုင်ငံကဖွဲ့စည်းတဲ့စီကနေစိတ်သက်ပိုင်းဆိုင်ရာငွေကြေးဆိုင်ရာနယ်ဥပဒေပိုင်းဆိုင်ရာအကူအညီတွေလက်ခံတာပြဿနာမဟုတ်ပါဘူး။ဒီချက်က ICJ တရားရုံးရဲ့စင်ချက်ဒါမှမဟုတ်တရားရုံးပြဋ္ဌာန်းချက်တွေနဲ့ဘာမှမပတ်သက်ပါဘူး။ ။ဒါကြောင့်ငမ်ဘီယာက OIC နဲ့ပတ်သက်နေတယ်ဆိုတဲ့အချက်ကပြဿနာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။မြန်မာဘက်ကဥရပညာရှင်အနေနဲ့ဒီခြေပချက်နဲ့ပတ်သက်လို့ဥရလုံထုံးလုံးနည်းနဲ့အညီထောက်ပြနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဓိကတော့ချက်ကဒီမှုရဲ့နောက်ွယ်ကအကြောင်းအရာတွေကဘာတွေလဲ။တရားစွဲနိုင်ငံတွေကအကြောင်းရင်းတွေကဘာတွေလဲဆိုတာကိုကြည့်ဖို့ ICJ တရားရုံးရဲ့အလုပ်မဟုတ်ပါဘူး။ ICJ တရားရုံးမှာနိုင်ငံအချင်းချင်းရေချောင်းဆိုင်ရာတခြားနယ်နိမိတ်ဆိုင်ရာအငင်းဖောက်မှုတွေကိုခိုင်တွယ်ကြားနာနေတဲ့အမှုတွေအများများရှိနေတာပါ။တချို့မှုတွေမှာဆိုရင်နိုင်ငံခြားရည်နယ်ကုမ္ပဏီတွေကနောက်ခွဲကနေပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆွဆဲချက်မျိုးတွေလည်းရှိပါတယ်။ဒါကြောင့်တရားစွဲတဲ့နိုင်ငံဘက်က ICJ တရားရုံးမှာဘာကြောင့်အမှုဖွင့်လျှောက်ထားသလဲဆိုတဲ့အကြောင်းရင်းကတရားရုံးရဲ့အလုပ်မဟုတ်ပါဘူး။တခြားအကြောင်းအရာတွေရှိပါတယ်။ဇမ်ဘီယာကနိုင်ငံတနိုင်ငံဖြစ်ရလားအလွန်ရှင်းပါတယ်နိုင်ငံတစ်ခုပါ။နောက်ပို့ပြီးအရေးကြီးတာကဇမ်ဘီယာနဲ့မြန်မာကြားမှာအငင်းပေါင်းမှုရှိပါတယ်။ဇမ်ဘီယာအနေနဲ့မြန်မာကို ICJ မှာအမှုဖွင့်တိုင်ကြားတာမျိုးမလုပ်ခဲ့နိုင်ငံသားညင်ပေါမှုရှိခဲ့တယ်ဆိုတဲ့အချက်တွေရှိခဲ့တာပါဒီချက်ကိုလည်းမြန်မာဘက်ကကြားနာပွဲမှာကြိုးစားပြီးတုံ့ပြန်ခြေပါခဲ့ပါတယ် ICJ တရားရုံးမတိုင်ခင်လူမျိုးတွေတပ်ဖြတ်မှုဒါစီအပြစ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်လို့ဂမ်ဘီယာနဲ့မြန်မာကြားအငင်းပေါမှုမရှိခဲ့ဘူးလို့ပြောပါတယ်ဒီခုခံခြေပါချက်အားလည်းအောင်မြင်ထိရောက်မှုမရှိဘူးဆိုတာသိကြပါတယ
် Right so another main
ကြားနာပွဲမှာအဓိကအပြန်လန်ခြေပါလျှောက်လဲခဲ့တဲ့တစ်ချက်ကကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာတွေပဲဖြစ်ပါတယ်။ ICJ တရားရုံးကိုအမှုဖွင့်တိုင်ကြားခဲ့တဲ့ဂမ်ဘီယာကဒီအစီရင်ခံစာမှာပါတဲ့အချက်တွေကိုအဓိကထားခဲ့တာဖြစ်ပါတယ်။ဒါ့ပြင်မြန်မာဘက်ကဥပဒေအကျိုးဆောင်ပါမောက္ခဝီလျံရှက်ဘတ်စ်ကတော့ FFM အစီရင်ခံစာတွေနဲ့ပတ်သက်လို့ဘလောက်ယုံကြည်စိတ်ချရမှုရှိမလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်။ဒီ FFM အစီရင်ခံစာတွေရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘလို့တက်ရောက်မှုရှိနေမလဲဆိုတာကို Mr. Becker ဘလို့မြင်လဲရှင
်။ Well there are lots of complicated issues relating to this and I'm glad you asked me about this because this is something that I study.
ဒီကနေ့ပတ်သက်ရင်ရှုပ်ထွေးတဲ့ကိစ္စတွေအများကြီးရှိနေပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့စီရင်ခံစာရေးနဲ့ပတ်သက်လို့အခုကျွန်တော်ကိုယ်တိုင်လေ့လာနေချိန်လေးဖြစ်ပါတယ်။ရာပြစီမံဆောင်ရွက်ချက်များဆိုတဲ့လျှောက်လဲချက်အမှုအတွက် ICJ တရားရုံးဘက်မှရွေးချယ်စရာများများဆဆမလိုပါဘူး။ ICJ တရားရုံးရှေ့မှောက်ရောက်နေဖြစ်တဲ့ဥပမာကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့ထားတဲ့ FFM မစ်ရှင်ရဲ့စီရင်ခံစာရေးနဲ့တခြားကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့စီရင်ခံစာရေးအပေါ်မှာပဲအားထားမှာဖြစ်ပါတယ်။အခုတရားရုံးကကြားနာတဲ့ဂျာဖြတ်စီမံဆောင်ရွက်ချက်များကိစ္စအတွက်တင်ပြဖို့လိုတဲ့အထောက်အထားအချက်လက်တွေဟာလူမျိုးတွေတပ်ဖြတ်မှုစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နောက်ဆုံးအဆင့်နဲ့နိုင်ရှင်ရလုံလောက်မှုရှိနေပါတယ်။ဒါပေမဲ့ပါမောက္ခရှက်ဘတ်အဓိကတင်ပြတဲ့အချက်ကကျွန်တော်နားလည်ရသလောက်ဆိုရင် FFM မစ်ရှင်ကဥရိပိုင်းဆိုင်ရာအကဲဖြတ်ချက်တွေကိုသူ့ဘက်ကသဘောမတူဘူးဆိုတာပဲဖြစ်ပါတယ်။မစ်ရှင်ကသုံးသက်ခဲ့တဲ့လူမျိုးတွေတပ်ဖြတ်မှုကိုရည်ရွယ်ကျူးလွန်ခဲ့တယ်ဆိုတဲ့ဥပဒေပိုင်းဆိုင်ရာအချက်နဲ့ပတ်သက်ရင်ဟုတ်မဟုတ်ဆိုတာကိုဥပဒေနည်းလမ်းတွေနဲ့အတိအကျသက်သေပြဖို့ကြိုးစားရမှာဖြစ်ပါတယ်။ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံခြေပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစဉ်ခံစားပါအချက်လက်တွေဟာဥပဒေနည်းလမ်းတွေနဲ့အတိအကျဖြစ်ရမယ်ဆိုတဲ့အချက်ကို ICJ တရားရုံးကထည့်သွင်းစဉ်းစားဖို့လုံးဝမလိုအပ်ဘူးဆိုတာပါ။ဒါကြောင့်ကျွန်တော်မြန်လာက FFM mission အစီရင်ခံစာမှာဖော်ပြထားတဲ့ဥပဒေပိုင်းဆိုင်ရာတင်ပြချက်တွေကိုအာရုံမဆိုင်ဖို့ဖြစ်ပါတယ်။ထောက်ထားတဲ့အများကြီးစုဆောင်ခဲ့တဲ့ FFM အစီရင်ခံစာဟာအလွန်အသုံးဝင်နိုင်ပါတယ်။အဓိကအချက်က ICJ တရားရုံးအနေနဲ့အစီရင်ခံစာပါအချက်တွေကိုသူ့ဘာသူဥပဒေပိုင်းဆိုင်ရာမေးခွန်းထုတ်ပြီးကြည့်မှာဖြစ်ပါတယ်။ဒါကြောင့်ဒီမှုကိုဆက်ပြီးအစိုးရအကောင်ခွဲခြားကြည့်မယ်ဆိုရင်အခက်အခဲတချို့ရှိနေတာကဇမ်ဘီယာဘက်ကအဓိကလက်စုပ်လက်ကမ်းပြုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ရဲ့အစီရင်ခံစာပေါ်မှာတရားရုံးဘက်ကဘယ်အချိန်ထိဒါမှမဟုတ်ဘလောက်တိုင်းတာထိအားကိုးပြုကျင်တယ်လဲဆိုတာဖြစ်ပါတယ်။မြန်မြန်သက်သက်လေးကိုယ်တိုင်ကြုံတွေ့ခံစားရသူတွေနဲ့တွေ့ဆုံမေးမြန်းထားချက်တွေပေါ်မှာမူတည်ထားတဲ့အချက်လက်အမြောင်များကိုကြည့်ရမယ်တရားရုံးအတွက်တကယ်တမ်းစိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်ဖို့ကျွန်တော်အကြံပြုချင်တာက FFM mission စီရင်ခံစာရေးပေါ်မှာအဓိကခြေပြုထားတဲ့ဒီလိုအမှုမျိုးမှာဒီစီရင်ခံစာရေးကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းစီကိုတရားရုံးရှေ့မှောက်ခေါ်ယူပြီးတော့သူတို့အစီရင်ခံစာပြုစုတဲ့နီးနာကိုစစ်ဆေးသင့်ပါတယ်။ FFM mission အနေနဲ့မြန်မာနိုင်ငံထဲသွားပြီးစုံစမ်းခွင့်မရနိုင်တဲ့အတွက် mission ဥက္ကဋ္ဌပဲဖြစ်ဖြစ်စီရင်ခံစာကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှင်းနေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ထွန်းစီမယ်လို့ကျွန်တော်မြင်ပါတယ်။